ိုင်းနိုင်ငံမှာပုံမှန်ထက်ဆော်ပြီးတော့ကျင်းပမဲ့ရွေးကောက်ပွဲတွေတနင်္ဂနွေနေ့မှာလှုပ်ဆောင်မှာကိုပြတ်သွားစီဖို့အတွက်အဓိကထားလှုပ်ဆောင်နေကြတဲ့အစိုးရစန့်ကျင်သူတွေရဲ့ဆန္ဒပြပွဲတတိယနေ့နဲ့နောက်ဆုံးနေ့အဖြစ်မြို့တော်ဘန်ကောက်ကလမ်းမရီမော်ပါဆန္ဒပြသူတွေနဲ့ပြည်သိနေပါတယ်။နွေဘာလကတည်းကလူမှုအုံချွတ်ဆန္ဒပြမှုတွေဖြစ်နေတဲ့မြို့တော်ဘန်ကောက်ရဲ့ညပိုင်းမှာတော့အဆက်မပြတ်တနတ်ပစ်ခတ်မှုတွေနဲ့အ ਨੇ ဆုံးပောက်ကွဲမှုနှစ်ခုလောက်ကိုကြားခဲ့ရပါတယ်ဆန္ဒပြခေါင်းဆောင်လည်းဖြစ်လွှတ်တော်အမဟောင်းလည်းဖြစ်တဲ့ဆူထက်ထီယပ်ဆူဘန်ကတော့ရွေးကောက်ပွဲပြတ်သွားစေဖို့အတွက်လမ်းတွေကိုငြိမ်းငြိမ်းချမ်းချမ်းနဲ့ပိတ်ဆို့ထားဖို့စနေနေ့မှာပြောဆိုလိုက်ပါတယ်ဒါပေမဲ့လူတွေမဲပေးတာရပ်သွားအောင်တော့လုပ်မှာမဟုတ်ဘူးလို့အခိုင်အမာပြောပါတယ်မဲယုံတွေနားကိုမကပ်ပါဘူးလို့ဂရိပေးပြောဆိုနေပေမဲ့လည်းတင်းင်းကနေနဲ့မဲပေးမှုမှာအကျန်းဖက်မှုတွေဖြစ်မယ်ဆိုပြီးတော့အများကခံမှန်းနေကြပါတယ်။နိုင်ငံတော်ကကြိုတင်မဲပေးမှုတွေမှာလည်းဆန္ဒပြသူတွေကမဲယုံအတော်များများကိုပိတ်ဆို့ပြီးမဲပေးမှုပြက်အောင်ဖျက်ခဲ့ကြသလိုအကျန်းဖက်မှုတချို့လည်းရှိခဲ့တာမို့ရွေးကောက်ပွဲတကယ်ဖြစ်ပါမလားဆိုတဲ့မေးခွန်းတွေလည်းပိုပြီးတော့ထွက်ပေါ်လာနေပါတယ်ရှင်။